တော်ရရှိမှာခင်ဗျာအခုပြီးခဲ့တဲ့ရက်ပိုင်းကဒေါ်အောင်ဆန်းစုကြည်ထိုင်းနိုင်ငံကိုသွားရောက်ခဲ့ပြီးမြန်မာရွှေပြောင်းလုပ်သမားတွေနဲ့တွေ့ဆုံဖို့စီစဉ်ကြတဲ့ကိစ္စမှာအလုပ်သမားတွေအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့မတွေ့ဆုံခဲ့ရပဲမိုးရဲလေထဲမှာငိုယူပြီးတော့ပြန်သွားကြရတယ်ဆိုတာတွေကိုကျွန်တော်တို့သတင်းတွေ Facebook တင်ပါလဲပဲအများမြင်တွေ့ကြပြီးဖြစ်မှာပါဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီအလုပ်သမားအရေးကိုဆောင်ရွက်နေကြတဲ့ BAD ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကမတ်ဦးနဲ့ AAC မြန်မာအလုပ်သမားကူညီဆောင်ရွက်ရေးအဖွဲ့ကကိုရဲမင်းတို့ကိုပါဝင်ဆွေးနွေးကြဖို့ဆက်သွယ်ထားပါတယ်ဒီတော့အဲ့ဒီကဖြစ်ခဲ့ပြက်ခဲ့တဲ့ခြေအနေနဲ့ပတ်သက်ပြီးတော့ဥစွာပထမမတ်ဦးကပြောပြပါလားခင်ဗျဟု
တ်ကဲ့ပါရှင်ကျမတို့က18ရက်နေ့မှာဗန်ကောက်မြန်မာ network ကိုပြုလုပ်ပါတယ်အဖွဲ့ရဲ့အထွေထွေတင်ပြချက်တဲ့အကုန်လုံးကိုစုစည်းပြီးတော့ဗောနော်ကျမကအမေစုကိုတင်ပြမဲ့စာတမ်းတစ်ခုကိုကျမကရေးသားပါတယ်အဲ့ဒီမှာဆိုအိတ်ခွင့်ပေးစာသဘောမျိုးနဲ့ကျမတို့ကခြုံငုံတုံးတက်ချက်ကြံပြုချက်ဗောနော်ဒီစာကိုကျမကပေးအပ်ဖို့အတွက်ကျမတာဝန်ယူထားပါတယ်ဒါပေမဲ့21ရက်နေ့ကြာတဲ့အခါမှာကျမတို့ကအလုပ်သားတွေကိုအမေစုတွေးမဲ့အဲ့ဒီမျိုးကိုကျမတို့ကြည့်ပါတယ်မဟာဆိုင်ရဲ့နေရာကိုတွက်ကြည့်တယ်တွက်ကြည့်တော့တန်ရုံမှာမြန်မာအလို့သမားတန်အရာရှိရဲ့ပေါ့နော်ခပြာကရာနဲ့သူကြောင်းလဲသွားတဲ့အစီအစဉ်ကြောင့်ပေါ့နော်ကျမကရင်တို့တစိတ်ကလေးကိုကိုရဲမင်းသားအနေနဲ့တဆင်လက်ခံရရှိတဲ့အခါအချိန်တခုပြောင်းသွားပြီဆိုတာအဲ့ချိန်မှာဆက်ဆင်းပြီးလိုက်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီလိုမျိုးရင်တို့တွေကိုတူးချင်းပေးအပ်ရတဲ့လူတွေကိုအတိအကျပေးအပ်ခဲ့ပေးရမယ်ရမယ်အစားအဲ့လိုလွှဲအပ်လိုက်တယ်ဆိုတော့တခုပြဿနာရှိပြီဆိုကျမကပြီးလိုက်တယ်အဲ့ဒီမှာကိုရဲမင်းတို့နဲ့ကျမတို့စကားပြောတဲ့အခါမှာအချိန်ကြီးကြီးကဒီ20ရင်းနေ့ကတန်မတ်ကြီးပြောတဲ့အတိုင်းမဟုတ်တော့ဘူးအဲ့ဒီ20ရင်းနေ့ကအစည်းအဝေးမှာတန်မတ်ကြီးပြောတာကတက်လာခဲ့တဲ့ချစ်ဖွဲ့ကတစ်ဖွဲ့ကို5ယောက်လောက်နဲ့ပေါ့နော်ဒီလုံခြုံရေးကိုတာဝန်ယူကြပါဒီလုံခြုံရေးဆိုတာကအထက်ဝင်ရတဲ့လူကိုဥတုစနစ်မရှိဘဲနဲ့မျက်နှာလည်းမလိုက်ဘဲနဲ့ကျွန်တော်တို့ကပြီးဝင်မယ်အဲ့ဒီအတွက်နေရာ900ပေါ့ထိုင်ကုန်900ပြည့်သွားပြီဆိုရင်မထိုင်ရတဲ့လူစုမားတွေကမကြည်မနဲ့တည်းဖြစ်လာခဲ့မယ်ဆိုရင်ဒီရှစ်ဖွဲ့ကဦးစီးနေတဲ့ပေါ့နော်အယောက်40ကနေပြီးတော့ပေါ့နော်ရင်တို့တစ်စိတ်ကြီးကိုကျွန်တော်တို့ပေးမယ်ဒီကန်တင်သင်းကြီးကိုကူညီချပါအပြင်မှာနေရလို့လည်းစိတ်မကြေမနဲ့မဖြစ်ပါနဲ့အဲ့ဒီကြီးရမယ်ဆိုတော့ကျမတို့ကလည်းအဲ့ဒီအတိုင်းပေါ့နော်အမင်းစုလာမှာကြိုးစို့ဖို့စီယုံရေးဆင်းမှာဆိုတော့ကျမတို့ Facebook ဆက်မျက်နှာတွေကစီယုံရေးဆင်းကြနေပေါ့နော်အဲ့အဲ့လိုမျိုးလုပ်ကြတယ်တကယ်ရောက်လာခဲ့တဲ့နေ့ကြတဲ့အခါကျတော့အလုပ်သမားတွေကမဝင်ရဘူးမျိုးနဲ့အာနာပိုင်အဆင့်နေလုံုံကြီးတွေကပြေးမဝင်ဘူးအဲဒါကျမတို့ပထမဘသူမှမရှိတဲ့အချိန်ပေါ့နော်မနေ့10နာရီလောက်ကိုကျမတို့ဝင်နေဝင်လို့ရသေးတယ်ဒါပေမဲ့အမိုးရိပ်အကာရိပ်အောက်မှာနေပေမဲ့သူတို့ကနေ့လယ်တနာရီလောက်ကကျမတို့မောင်းထုတ်လိုက်တယ်အပြင်မှာတော့ register ပတ်လုံးမှပြန်ဝင်လာခဲ့လို့ပြောတော့စဉ်းစားတယ်အမေစုကမြန်မာနိုင်ငံရဲ့ဟိုနိုင်ငံတော်အဆင့်မှာရှိနေတဲ့အတွက်မလို့တရားဝင်နေပြန်ပြီးတော့ငါတို့ကလုပ်ရတာပဲလားအဲအဲ့နဲ့ပြန်သွားလို့တော့အာနာပိုင်တွေကကျမတို့ကိုပဲလွှဲလိုက်ဒီပဲလွှဲလိုက်ဒီဘက်ကိုသွားပြီးတော့မှတ်ပုံတင်နေနာမည်စင်းတွင်းနေပြီးရင် passport number တွေရေးရင်ပြီးသွားတာပဲပြီးရင်လည်းဝင်လည်းဝင်ရအောင်အဲ့ချိန်ကျတော့ကျမကအဲ့ဒီ gate wall ကနေပြီးတော့ကျမကစဉ်းစားလိုက်တယ်ငါကတော့ညားပဲစောင့်မယ်ငါစာအိမ်နဲ့အိမ်ကိုဟိုလမ်းကိုနှီးအောင်လုပ်ထားတဲ့အလန်းအမြင့်ကလေးပေါ့နော်အဲ့နားရောက်ရင်ကားနေရမယ့်နေရာမှာပဲတားပြီးတော့ကျွန်မစာအိတ်ပေးမယ်ပေါ့ကျွန်မအဲ့လိုပထမစဉ်းစားမိတယ
်
ဟိုဘက်မှာလဲဆန္ဒပြတဲ့လူအုပ်ကရှိနေကြတယ်အားလုံးကမစီမနဲ့တည်းအော်ဟင့်နေကြတာပေါ့လေအဲ့ဒါနောက်ဒီငါးတိကျဆက်ယုံတစ်ခုကဖြစ်နေဟိုဥစားပါလဲတစ်ခါရောက်အင်းကြီးလေးနဲ့တန်းစီကြီးဝင်လာတော့ကျွန်မတို့ကဟိုဒါဝင်ဖို့အတွက်ကိုလိုလူလိုအလုပ်သမားအတူတူပေါ့နော်အတူတူဝင်ကြတော့မယ်လို့ကျွန်မထင်မိတယ်ဒါမဟုတ်ဘူးသူတို့ကိုမေးပြီးတော့သူတို့ကဆက်ယုံကလွတ်လိုက်တာတဲ့သူတို့ကတော့ဘာမှတော့မသိဘူးပေါ့နော်ကျမတို့အလုပ်သမားတွေအကုန်လုံးကသူတို့တော့ဝင်ရတယ်ငါတို့တော့ဝင်ရအောင်ဆိုပြီးတော့အကုန်လုံးပြေးထွက်ပြီးတော့တားလိုက်ကြရောတားကြတော့ထိုင်းလုံးလုံးကြီးတွေကလုံးဝမထင်ထားဘူးအဲ့လိုဖြစ်မယ်လို့ပေါ့နော်ပေါ့မြန်မာချင်းအဲ့လိုလုပ်မယ်လို့သူတို့မထင်ထားဘူးအဲ့ချိန်မှာကျမတို့ကသူတို့ကိုလူအုပ်ကပဲပေါ့နော်တဖြည်းဖြည်းအကုန်စုပြီးတော့သူတို့ကိုနောက်ဆုတ်အောင်ပဲလုပ်လိုက်တဲ့အခါကျတော့နောက်ဆုံးအဲ့အလုပ်သမားလေးကြီးလည်းငိုယူပြီးတော့ပေါ့နော်သူတို့စိတ်ကောင်းစီးပြီးတော့ပြန်သွားကြတယ
်ဟုတ်ကဲ့
စိတ်တော့မကောင်းဘူးစိတ်တော့မကောင်းဆိုတာမြန်မာချင်းကဒီနေရာမှာဘာတွေကွဲလွဲနေရလဲဆိုသူတို့လည်းနားလည်ဖို့မပေါ့ဘူးပေါ့နော်ကျမတို့ကလည်းစီကန်တင်သင်းကြီးလုပ်တဲ့လူကြီးဆန္ဒပြမဲ့ယူရချက်မရှိဘူးခုနကားပေါ်ဆင်းလာတဲ့အဲပင်လေအစားစားဆက်ရုံကအလုပ်သမားလေးကြတော့ VIP အလုပ်သမားလို့ပြောရမှာပေါ့နော်အဲဘာလို့ဆိုတော့ဟိုစား300ရတယ်ပါဖက်ဖြစ်တဲ့အလုပ်သမားတွေကိုသူတို့ကကျုပ်ပြအမေစုကိုခေါ်ပြချင်တာကိုကောင်းနေဆိုတာ အဲကျမလည်းတော့ပေါက်တယ်ဒါပေမဲ့ကျမရင်မဖြစ်ပါဘူးကျမရဲ့တိုက်ပွဲကစာအိမ်နဲ့ပြည်ရမယ်တိုက်ပွဲပဲရှိတယ်ကျမကထိန်းတော့ထိန်းတယ်ဒါပေမဲ့ကျမဒီနားလေးကကားမင်းဒီနားလေးမှပဲပြီးနေအဲအဲ့လိုမျိုးစိတ်ကူးတာဒါပေမဲ့ကိုရဲမရလာကြွရဲအမားလည်းဟိုးထိတ်ကလူတအုပ်အရန်ကိုတောင်းပြန်နေတယ်တော့တာပြီးပါဆိုတော့ကျမအဲ့ထိတ်ကိုတွားတယ်ကျမအလို့ကျမကြီးပြောပြတယ်အမေစုလာနေပြီဒီနားမှာရုပ်ပြဆင်းနေစီမလုပ်ကြနဲ့အဲ့ဒါပြီးရနဲ့ကျမအဲ့နဲ့တန်တန်းနားမှာရှိတဲ့အလို့ကျမကြီးအကုန်လုံးကိုပြောသွားတယ်ဒီတန်းနားမှာဒီတိုင်းမရနဲ့နည်းနည်းအထဲလေးကိုချွေဒီဝင်းရဲ့ဂိဝါကိုကြော်ရဲ့အတွင်းထဲရောက်တဲ့ရောက်အောင်သွား
မဲဦးဆိုရင်သွားပြေးပို့တာကိုတွန်းထုတ်ခံရတယ်ခင်ဗျာသူလဲကြကြံခဲ့တဲ့လေကားထဲမှာရုပ်ပြဆင်းပြပဲဟုတ်ကဲ့
သွားပြီးမှတ်ပုံတင်ပါဆိုလို့ဂိတ်ခဲကိုကျွန်တော်တို့ကပြန်ဝင်ပြီးမှတ်ပုံတင်ကြတယ်အားပိုင်းကအဲ့ဒီ passport နံပါတ်တွေရောအကုန်လုံးပေးပြီးရင်တို့ဓာတ်ပုံလိုက်ကျွန်တော်တို့ကိုပေးမဝင်ဘူးဟိုဘက်ကိုသွားဆိုလမ်းရဲ့ဘယ်ဘက်ကိုပေးသွားလိုက်ခဏတည်းဘယ်ဘက်မှာနေပြီးတော့7မိနစ်နေညာဘက်ကိုပေးသွားလိုက်နဲ့ကျမတို့ဗောလီဘောပုံနေကြတယ
်။ချိန်ဆွဲပြီးတော့သူတို့လိုချင်တဲ့လူတွေကိုတွင်းနေတာသူတို့သတ်မှတ်ထားတဲ့လူကြီး900ကိုရအောင်တွင်းနေတာခင်ဗျာ။နောက်ပိုင်း300ပဲသူတို့တွင်းလို့ရလို့သူတို့300ပဲဟိုဟောပြောလိုက်ရတယ်အမေစုက။ဒါပေမဲ့အမေစုကလည်းဒီနေ့တော့ကျွန်တော်တို့နဲ့တွေ့ဆုံတဲ့ပွဲမှာဒီလူတွေကကြောက်ရွံ့နေပဲဆိုတာထိုင်းဆွဲစီစဉ်ထားတဲ့လူတွေပဲဆိုတာသိသွားပြီ။အားလုံးဒီလူ900လုံးမဝင်ရတဲ့အကြောင်းအားလည်းအဲ့ဒီကြံသော200ကလာတဲ့ကားတွေကိုဒီအပြင်ကနေပြီးတော့လေထဲမိုးထဲမှာစောင့်နေတဲ့လူတွေကဒီလူတွေကဘယ်ကလာတဲ့လူတွေဆိုတာသိပြီးတော့တားထားတာခင်ဗျာကားတွေကိုတွန်းပိတ်ထားတာလူတိုင်းနဲ့ကာထားတာပေါ့ခင်ဗျာဟုတ်ကဲ
့ခုနကမဦးရဲ့ဇလန်ဆက်ပါအောင်ခင်ဗျာအဲ့တော့ဂိတ်ဝမ်းမှာအဲ့တော့ပြဿနာဖြစ်ပြီးတော့နောက်ပါလီဖြစ်ကြလဲ
ဟောပဲလုံကြုံကြီးမှာ7မိနစ်လောက်နေဒီဘက်ကိုသွားတော့ဆိုကျမတို့ဘောလီဘောပုတ်တယ်အဲ့ခါကျတော့ကျမလည်းစဉ်းစားတယ်ဒီစာအိတ်ကိုဟော်ဒီလမ်းပေါ်ကနေပြီးတော့ထောက်ဆန်းစီလာတဲ့အခါမှာကားအချိန်ကြီးတဲ့ဖောင်းပေါ်ကနေကားလေးအချိန်ကြီးသွားရင်ပေးလို့ရမယ်လို့ကျမစိတ်ကူးတယ်ဒါမဲ့မဖြစ်နိုင်ဘူးပေါ့နော်တချို့ငွေချင်းတွေကလည်းပြောတယ်ညင်ပေးတာပေးငါတို့ကြောက်ခင်းပေးမယ်ကားရှိမှာပေါ့အဲ့လိုပြောတယ်ဒါမဲ့မဖြစ်နိုင်ဘူးဆိုတာအလုပ်သမားတွေကလည်းအရန်စူပူနေကြပြီမကြေမနက်တည်းလည်းဖြစ်ကြပေါ့နော
်
ဖြစ်ကြတော့သူတို့ကလမ်းရှင်းပြန်ပြီးနောက်တစ်ခါအကုန်လုံးဟိုဘက်ကပေးပါဘယ်သူမှဒီပေါ်မတင်ပါနဲ့ဆိုတော့လမ်းရဲ့ရှင်းသွားရောတနခါရအောင်ငါပြစ်တာယုံကအမျိုးသမီးလေးတွေဆင်းလာတယ်ဆင်းလာတော့သူ့ကိုသွားမေးတဲ့အခါကျတော့ငါပြစ်တာယုံကတဲ့ညီမတို့ဘယ်လိုဝင်မလဲဆိုကျမတို့ကိုဆက်ရုံကလွတ်လိုက်တာတဲ့အမဝင်လို့ရတယ်ပေါ့တကယ်လည်းဝင်လို့ရမယ့်အခြေအနေမျိုးဖြစ်တော့အလုပ်သမားတွေအကုန်လုံးလမ်းပေါ်ပြန်ပြေးဆင်းပြီးတော့အကုန်ဝိုင်းတားတာပေါ့နော်အဲ့လိုမျိုးနဲ့တစ်ခါခဏလေးကြာရင်ပြန်ပြီးလမ်းမေးကပ်ပါအောင်လို့တို့ပြောတဲ့အခါကျတော့အလုပ်သမားတွေကအယုံကြည်ရှိတော့ကျမကလည်းတကူတော့ဆန္ဒပြတာပေါ့ဒီနေ့ကနေမရွေးရဘူးရဲမိနေရောက်ကကျမကိုလာပြောတယ်လုံကြုံကြီးကတောင်းပန်တာပေါ့ဒီဖယ်ပေးဖို့ပေါ့နော်ဒီတိုင်းသာနေမယ်ဆိုရင်အဲတော့အောင်ဆန်းစုကြည်ကမိုက်ဒီနေရာကိုဖျက်ဆီးဖို့မအောင်မြင်ဘူးပေါ့မိုက်ဖန်ပေါ့နော်အဲ့လိုမျိုးပြောတယ်အန်ဒီရေမကင်းတဲ့အတွက်မပေးသွားတော့ဘူးပေါ့အဲ့လိုမျိုးပြောတော့ကျမကကိုရဲမင်းနဲ့တွေ့စကားပြောတော့ကိုရဲမင်းကကျမကိုပြောတယ်အမဟိုးထိတ်ကလူအုပ်ကအလုံးကြီးနဲ့ဆန္ဒပြနေရတယ်အမသူတို့ကိုသွားပြီးထိန်းနဲ့ပြီးလို့ရှိရင်ကျွန်တော်တို့ကျမတို့ပေါ့နော်တိုင်ပင်လိုက်တဲ့နတ်ဆင်ထိတ်မှာလူရွှေ့လိုက်တဲ့အဲ့ဒီလူတတုတ်တတုတ်ခွဲရွှေ့ပြီးနတ်ဆင်ထိတ်ကနေညီညီမဲဆောင်ရမယ်ပေါ့နော်နတ်ဆင်ထိတ်ကဆောင်ပြီးဒေါန်ဆတ်စုစီရဲ့ကားလာခဲ့ပြီးဆိုတာနဲ့အဲ့နတ်ဆင်ထိတ်မှာအင်းလိုက်အားလိုက်ရှိတဲ့လူအကုန်လုံးတန်တန်းတွေကိုအကုန်လုံးချိုးပြီးတော့အကုန်လုံးဝင်ကြမယ်ပေါ့ရဲတွေရောလုံခြုံရေးရောအကုန်သုံးတိုက်ပြီးတော့ဝင်ကြရအောင်ပေါ့အဲ့တော့အမပဲသွားပြောတဲ့အဲ့နဲ့ကျမကလွတ်တူကြီးမှန်လုံကားကြီးဒီစင်းနေစင်းဆက်တဲ့ကြားမှာအမဲရောင်လူ၃ယောက်၃ယောက်ကတခါကားနဲ့ပါတားထားတယ်အဲ့လုံခြုံကြီးကအဲ့ထိတ်မှကြတော့ဌာနပြအုပ်အရန်များတဲ့အတွက်အဲ့နဲ့ကျမတို့သွားပြောတယ်အလို့သမားတွေဒီနေရာမှာဒီတိုင်းဌာနပြတာအမေစုလိုက်ရုပ်ပြစင်းရဲ့ကြီးမကောင်းဘူးလို့မကောင်းဘူးပေါ့နော်ဘာလို့အမေစုကဒီလိုဌာနပြတာကြီးမဆိုင်ဘူးပေါ့နော်အဲ့တော့ဖြစ်ရမှာကဒီမှာသုံးတုပ်ပေါ့နော်ခွဲလာရဲ့လို့တတုပ်တတုပ်ဟိုထဲကိုသွားလို့အကုန်မသွားနဲ့အောင်ဒီကလုံထုံကြီးအကုန်လုံးဟိုထဲလိုက်သွားဆိုလို့လို့အဲကြောင့်တုပ်တုပ်နဲ့ဟိုနတ်စင်ထထိတ်ကိုရအောင်သွားကြလို့ပြီးရင်နောက်တတုပ်သွားနောက်တတုပ်သွားအဲ့လိုမျိုးသွားလို့အဲ့ဒါဟိုထဲရောက်ရင်နင်တို့တန်တန်းကိုဖြုံပြီးတော့အမေစုလာလာနဲ့တန်တန်းကိုဖြုံပြီးထဲကိုဝုန်းကနေဝင်ကြမယ်လို့တုပ်တဘောပောက်သွားတယ်အဲကျမစကားမကြားတဲ့လူတွေအကုန်လုံးကျွန်မနောက်တစ်ချောင်းလုံးကိုကျွန်မပြောသွားပြီးတယ်အဲအထဲဝင်အထဲဝင်ဝင်ပြီးလို့ရှိရင်ဒီတန်တန်းကိုအမေစုကားလာတဲ့ဒီတန်တန်းနေချုပ်ပြီးအထဲထဲကိုပြေးဝင်ပလိုက်ပေါ့နော်အဲ့အဆောက်ဦးကိုတခါလေးရောက်သွားမယ်ပေါ့ကျွန်မပြောရဲဆိုတော့အဲ့ဒီလိုမျိုးနဲ့ပဲတကယ်ပဲအမေစုရဲ့လုံဆောင်ရေးကားကရောက်လာပြီးအဲ့ချိန်မှာအဲ့ဒီနားမှာရှိတဲ့နတ်ဆင်နားမှာရှိတဲ့လူတွေအကုန်လုံးခေါ်ပြီးတော့တန်တန်းကြီးကိုကျွန်မတို့ဖြိုလိုက်တယ်ဖြိုလိုက်တော့ရဲကပထမဆက်စီးတယ်သူနင်းရခံရတော့မယ်ခါသူရှောင်ပေးလိုက်
တယ်ဟုတ်ကဲ့အမရေအဲ့ကျွန်တော်တို့အကိုရေအဲ့လိုနေသားမှာကျွန်တော်တို့ဟိုအမတို့ကျွန်တော်တို့ပူပေါင်းလုပ်တဲ့နီးပြူအောင်မြင်ပါတယ်လုံသမားတွေကဒီထိုင်းစစ်တပ်တွေရောတန်တန်းတွေကိုပိတ်ထားတဲ့အောင်ကာချိုးတိုင်းပြီးတော့ ခမ်းမအနည်းဆုံးအမေစုကားဆင်းတဲ့နေရာတွေအနည်းဆုံးကတ်သွားနိုင်တယ်ခင်ဗျာအဲ့ဒီကျွန်တော်တို့ဗီဒီယိုရုပ်သံတွေထဲမှာတွေ့ရတဲ့အတိုင်းပဲပေါ့နော
်
အဲ့ဒါလုံချုံရေးတွေချိုးပေါက်သွားတာပေါ့အမှန်တော့သူတို့အဲ့နေရာတွေလုံးဝမပေးဝင်မဲနဲ့အဝေးမှပေးထားရတာပထမတဝက်စားကြတော့ကားဆယ်စီးကျော်လောက်အမေစုကားအတွင်းထဲဝင်သွားလောက်ပြီးတော့မှနောက်ကားတွေအကုန်လုံးပိတ်ချပလိုက်ပြီးတော့အဲ့လူတွေကအကုန်လုံးဝုန်းနဲ့ဝင်လိုက်ပြီးတော့အတွင်းစီးရလူတွေနဲ့အပြင်ရလူတွေပေါင်းပြီးတော့လုံချုံရေးကထိုင်းနေလုံးဝမထိုင်နိုင်တော့ဖြစ်သွားတာခင်ဗျာအမှန်တော့လုံချုံရေးကထိုင်းစစ်တဲ့ကောရေရောအတူလုံးလုံးကြီးတွေဆိုအားလုံးတစ်ထောင်ကြီးတော့ပေါ့ခင်ဗျာ
သူတို့ဘက်ကလည်းပဲပြောမှာပေါ့လေအဲ့ဒီလိုမထိနိုင်မသိနိုင်ဖြစ်မှာဆိုလို့ဒေါ်စုရဲ့လုံချုံကြီးအတွက်ကိုသူတို့ကအခုလိုဟိုအစီအစဉ်တွေလှုပ်ထားပါတယ်ဗါတယ်သူတို့အကြောင်းပြမှာပေါ့လေ
ကျွန်တော်တို့တတ်မှတ်ထားတဲ့နေရာလေးမှာငင်းငင်းချမ်းချမ်းကျွန်တော်တို့ပေးဝင်လိုက်မယ်မေစုကားဆင်းတာတက်တာလေးကြီးနေခွင့်ရရင်လုံကမားတဲ့ကြီးနေတာတက်ဟိုသူတို့ကလုံးဝအနာကတ်မခံမနဲ့အဝေးကြီးကိုင်900လောက်မှသွားထားတာခင်ဗျာအလုံကမား
အေးအဲ့ဒါလေးကြောင့်လေအခုသူတို့တာဝန်ကျရဲရရှိတယ်ယာရုကနေခိတ္တ
ဆိုင်ငံတာဆို
ရဲစီလုံးမှာညပြောရပေါ့လေ
ဟုတ်ကဲ့ပေါ့နော်တာဝန်ကြီးဆုံးပါတိုင်းခံရဲ့သမုဒ္ဒကုန်းခံရဲ့အကြီးဆုံးအုပ်ချုပ်ရေးမှု
ဟုတ်ကဲ့
အဲသူတို့ရက်30ရက်တောင်းရနေကြလားတယ်ပြီးတော့စစ်ဆေးမယ်ရဲချုပ်အဲပြီးတော့ကျွန်တော်တို့ဒီအလုသမားတွေကိုခေါ်ပေးတယ်စဝါဒီကန်ဆိုတာအလုသမားကာကွယ်ဆောင်ရှောက်ရေးဌာနဒီအလုသမားတွေကိုထိန်းချုပ်နိုင်တဲ့လူတွေအဲ့ဒီဌာနအကြီးဆုံးလူတွေအစသဖြင့်အားလုံးဓာတ်ရုပ်ကြီးတဲ့လူ၄ယောက်နဲ့ပါဝင
်တ
ခြားနေရာဌာနကြီးကြီးက13ယောက
်အဲ့တော့အခုကဲဒါတွေကတော့တော်တော်များများလည်းပဲသိသွားကြပြီပေါ့လေကဲထားပါအောင်ဟိုဇနီးနေ့မှာအခုဒေါန်ဆန်းစုကြည်နဲ့ကဲရိုတရအလုသမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေမြန်မာရွှေပြောင်းအလုသမားတွေဟလာအကုန်လုံးခေါင်းဆောင်တွေတွေ့ကြဆုံကြရတယ်ဆိုတော့ဒီစီဝေးဘက်မှာဒေါန်ဆန်းစုကြည်ကဘာတွေများထူးထူးခြားခြားပြောခဲ့ဆိုခဲ့တယ်လဲဆိုတာလေးဒီကြားပြစုံကဲမအူးပဲအရင်ဆက်ပြောပါလားခင်ဗျာနော်ဟုတ်
ကဲ့မေစုကပြောတာတော့အလုသမားကြီးပြဿနာအထွေထွေကိုတင်ပြလိုက်ပေါ့နော်မြန်မာတန်ယုံကနေကာကွယ်ပေးရမယ်အဲ့တော့မြန်မာတန်ယုံကကာကွယ်ပေးမယ်ကိုယ်နိုင်ငံကိုယ်နိုင်ငံသားတွေရဲ့ဒုက္ခပေါ့နော်ထောင်ကျနေတဲ့လူတွေဖြစ်ပါစေထောင်ကျတဲ့အလုပ်သမားတွေကိုတွတ်တွေးရမယ်ပေါ့နော်ကိုယ်နိုင်ငံသားတွေရဲ့အရေးကိုကိုယ်ကူညီရမယ်ကာကွယ်ဆောင်ရှောက်ရမယ်ကာကွယ်ဆောင်ရှောက်လို့မရဘူးဆိုတဲ့အဆိုရဆိုတာမရှိဘူးကိုယ်နိုင်ငံသားတော့မဆောင်ရှောက်နိုင်တဲ့အဆိုရဆိုရင်အဆိုရမလုံနဲ့ပေါ့အမေစုကအဲ့လိုပြောတာပေါ့နော်အဲ့တော့ကျွန်မအရင်ဝါတာပါတယ်ကျွန်မတို့ကအပြည့်အဝကာကွယ်နိုင်မှုအတွက်အချိန်ကြီးတန်ယုံကိုဦးတည်ပြီးတိုင်နိုင်တယ်ဒါပေမဲ့အမေစုပြောတဲ့စကားတွေထဲမှာဒါပဲတိုင်တိုင်ပေါ့နော်အချက်နဲ့ပြည့်ပြည့်စုံစုံနဲ့ပေါ့နော်ကျွန်မတို့ကဟိုပြီးစလေနဲ့တာဝန်ဟိုစွဲပေးလိုက်တဲ့ပုံစံမျိုးမဟုတ်ဘူးပေါ့ဖုန်းနံပါတ်ပေးရုံပဲမဟုတ်ဘူးပေါ့နော်တန်ယုံဖုန်းနံပါတ်ဆက်လိုက်လို့ဆိုတဲ့ပုံစံမျိုးတော့မဟုတ်ဘူးအဲ့အဲ့အလုပ်ကိုပါဝင်ပူးပေါင်းဆောင်ရွက်တာပေါ့နော်အဆုံးထိဖြစ်ရမယ်အချက်လက်တွေအားလုံးမှန်ကန်ဖို့အတွက်ကျွန်မတို့ကကူညီဆောင်ရွက်တဲ့လူတွေလည်းဖြစ်ရမယ်ပေါ့နော်အဲ့အမေစုပြောတာကလက်တွေ့ကြပါလေ
ဟုတ်ကဲ့ကိုရဲမင်းဟိုအဲ့ဒီစီဝေးဝဲတက်ရသေးလားခင်ဗ
ျဟုတ်ကဲ့ခင်ဗျအ
ပြောပြပါဦး
ကျွန်တော်လည်းဒီထိုင်းရောက်လုံသမားတွေရဲ့အခက်အခဲအဓိကကြားတဲ့၃ချက်လောက်ကိုကျွန်တော်ကောင်းကောင်းတင်ပြလိုက်ပါတယ
်ဟုတ်ကဲ့
အဓိကတော့ဗာလဲကျွန်တော်တို့ဒီတရက်ကို၃ရမရဘူးဥဒနာ56မရဘူးလုပ်ငန်းဝင်ခွင့်ရေးလည်းအပြည့်အဝမရတဲ့အလုပ်ရုံတွေညောင်များစွာကြံနေသေးတဲ့အကြောင်းအဲ့ပြီးတော့အဲ့လိုမျိုးလုံသမားတွေကအလုံးစုပေါင်းညွတ်သွားပြီးတော့စဝါဒီကန်လို့ခေါ်တဲ့လုံသမားကာကွယ်စောင့်ရှောက်ရေးဌာနမှာကျွန်တော်တို့ဖွင့်တဲ့အတူပူပေါင်းပြီးတော့တွားရောက်တောင်းဆိုတဲ့ခါဒီမှာလဲကျွန်တော်တို့အမှုကိုကြမ်းကြအောင်ချိန်ဆွဲပလိုက်တာမျိုးတွေကျွန်တော်တို့ခံရတယ်အဲ့ဒါအဲ့ဒီတိုင်းတာလေးတွေကိုဖြစ်နိုင်ရင်တော့အချိန်တူနဲ့ဖြည့်ချင်းပြီးကိုရွှေပြောင်းအလုပ်သမားတွေဆိုတာကတော့ရွှေပြောင်းနေတယ်ဆိုတဲ့အတိုင်းပဲအချိန်မျိုးရွှေပြောင်းသွားတာဒီအမှုရက်60ရက်90ကိုမဆောင်နိုင်တော့ဘဲနဲ့အမှုတွေပြတ်သွားပြီးတော့ထိုင်းလို့ရှင်ရပဲအနိုင်ရသွားတာတွေပြီးတော့ passport ဝတ်ပါမရှိရသားနဲ့ဒီအလုပ်ယုံတွေမှာကိုလုတ်တဲ့တထေးကအရင်တထေးဟောင်းရဲ့နာမည်ကိုမပြောင်းပေးဘဲနဲ့ဒီတိုင်းနှေးပြီးတော့ခိုင်းနေတာတကယ်တော့ဖွဲ့စုံဝန်စစ်တော့ကျွန်တော်တို့မြန်မာလူမျိုးတွေပဲထောင်ထဲကိုရောက်သွားတာ48ထောင်ကျပြီးဘဝကြီးပြန်ပို့ခံရတာ passport တွေသိမ်းခံလိုက်ရတာ blacklist လောက်ခံလိုက်ရတာအဲနစ်နာတာတွေတထေးကတော့ aircon ကထဲမှာ AC ပဲစိတ်မပြတ်နေနိုင်တာတွေအဲဒါကျွန်တော်အဓိကတင်ပြတယ်ပြီးတော့လွန်ခဲ့တဲ့နှစ်ပိုင်းကကျွန်တော်တို့မြန်မာလူသမား2တန်းကျော်လောက်ထဲရပေါ့နော်အားလုံးထိုင်းမှာရှိတာတော့မြန်မာလူသမား3တန်းကျော်4တန်းနီးပါးတတ်မှတ်ထားတယ်အဲ့ဒီထဲမှာတရဝင်းလူသမား3တန်းနဲ့9တန်းကျော်တွေကနေပြီးတော့ကျွန်တော်တို့တယောက်တစ်ထောင်လုံးဖြတ်ထားတဲ့ငွေဘတ်သားပေါင်းများစွာရှိတယ်အဲ့ဒီငွေတွေကိုကျွန်တော်တို့ဘယ်လိုလုပ်မလဲဘာဖြစ်လို့ပြန်မပေးတော့တာလဲဘယ်နေရာမှာထုတ်ရမလဲဆိုတာတွေကိုကျွန်တော်ကတင်ပြရတယ်အဲပြီးတော့အမုံနဲ့ပတ်သက်ပြီးတော့လေလွဲမားနေတဲ့အချက်လေးတွေအဲကျွန်တော်တင်ပြရတယ်အဲ့ဒီနေ့မှာမေစုကပြောတာကတော့အထူးခြားဆုံးနဲ့အရေးကြီးဆုံးဖြူဆိုင်ရမယ့်ချက်ကတော့ရွှေပြောင်းလူမျိုးတွေကူညီတဲ့အဖွဲ့အစည်းတွေက50ရာခိုင်နှုန်းပဲကူညီတယ်လို့သူ့ကိုပြောကြတယ်တဲ့50ရာခိုင်နှုန်းပဲကူညီနိုင်တယ်ပေါ့နော်အဲ100ရာခိုင်နှုန်းမပြည့်ဘူးပြီးတော့တချို့တော့အဖွဲ့အစည်းတွေကပေါ့နော်ဟိုလုံသမားတွေပေါ်ကနေပြီးတော့ပြန်လဲပြီးတော့ဟိုခေါင်းပုံဖြတ်စားတယ်ပတ်စံတွေဖြတ်ပြီးတော့ပြန်ယူတယ်ဆိုတာမျိုးတွေသတင်းတွေကြားရတယ်ပေါ့အလုံသမားတွေကူညီတာကိုကျေးဇူးတင်ပါတယ်ပေါ့နော်အဲ့လိုမျိုးလုပ်နေတဲ့အဖွဲ့အစည်းတွေဆိုရင်လေသူတို့မြန်မာနိုင်ငံကတတ်မှတ်ထားတဲ့ဥပဒေအရထိထိရောက်ရေးယူမယ်လို့လည်းသူကပြောသွားပါတယ်ခင်ဗျာအဲ့ဒါကတော့ကျွန်တော်ထူးထူးခြားခြားမှတ်သားရမယ်လူမကြီးလှုပ်ရှားသူတွေထူးခြားမှတ်သားရမယ်စကားပါပဲ
ဟုတ်ကဲ့ဟုတ်ကဲ့တရားဥပဒေနဲ့အညီပေါ်လေအဖက်ဖက်ကနေသူကတော့ကြည့်ပြီးတော့လိုပဲပြောမှာပါထိုင်းနိုင်ငံကရဲတပ်ဖွဲ့မှလည်းပဲဟိုနာမည်ပြက်တွေခဏခဏကျွန်တော်တို့သတင်းတွေထဲမှာကြားပါတယ်စီးပွားရေးလုပ်ငန်းရှင်တွေဆီကပတ်စံယူပြီးတော့သူတို့တရားဥပဒေကိုချိုးဖောက်တာတွေအများကြီးပဲကြားခဲ့ပူပါတယ်ဒါတော့အခုလည်းပဲစက်ရုံအလုံးရုံပိုင်းရှင်တွေနဲ့ရင်းနဲ့ပေါင်းပြီးတော့အခုလိုလုတ်ခဲ့ကြတယ်လို့လည်းပဲယူဆရရှိတာပေါ့လေ
အဲဒါတွေတော့ကျုပ်သွားတယ်ဆိုတာလ လည်းအခုစစ်ဆေးခံရတယ်ဆိုတာလည်းသူတို့ကဒီကိစ္စသက်သက်မဟုတ်ပါဘူးခင်ဗျာအရင်အမှုတွေမြောင်မြားလာရှိပါတယ်စမှုစခွန်ခရိုင်မားအချိုင်းဆိုတာမြန်မာရွှေပြောင်းအလုပ်သမားပေါင်း6သိန်းနဲ့9သိန်းကြားမှာရှိတယ်လုပ်ငန်းပေါင်းအထောက်နဲ့200ကျော်လောက်ရှိတယ်ခင်ဗျာ
ဟုတ်ကဲ့
ငွေတက်ရုံပေါ့ဟုတ်ကဲ့သူတို့အရင်တုန်းကမတမာမှုတွေမြန်မာလူသမားတွေပုံမှာဟိုလှည့်စားရတာတွေနဲ့သူထိုင်းလှုပ်ရှင်နေနဲ့ဒီထိုင်းအာဏာပိုင်တွေပေါင်းပြီးတော့မတရားလုပ်ထားရည်လဲသူပြစ်ချက်တွေရှိနေတဲ့အတွက်အဲ့ဒါတွေနဲ့ရောပြီးတော့အခုလိုမျိုးဖိုင်းချလိုက်တဲ့သဘောပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အခုနိုင်ငံတကာသတင်းစာတွေမှာပေါ်လာတာပဲဒီသတင်းတွေလေအဲ့တော့ဟိုတနေ့ကတော့အဲ့ဒီဒေါ်ဆန်းစုကြည်ကမိုးရေရွာနေသဲနေတဲ့အတွက်ကြောင့်အလုသမားတွေကိုဟလာစကားပြောခြင်းနဲ့ဆိုတာပြောခွင့်မရဘဲနဲ့ပြန်သွားတယ်ပြန်သွားတဲ့အခါမှာဒီအလုသမားတွေရဲ့ခံစားချက်တွေကရောဘယ်လိုရှိကြလဲအေးချမ်းချမ်းနဲ့ပြန်သွားကြလားခင်ဗျအဲ့ဒါလေ
အမေကိုဟိုတနားကြီးကျော်မိုးရေထဲမှာစောင့်နေမိုးကစဲကြီးမဲကြီးရွာချတယ်တချို့ဆိုရင်ပတ်စပို့တွေကိုရေစိုးခံပြစ်လိုက်တယ်သူတို့ကအနည်းဆက်ရပတ်ပလတ်စိတ်တွေပါညာတော့ပြေးပုံးခို့ဖို့လဲဝေးတယ်ခင်ဗျာဂိုင်း900တော့တွဲမှာဘယ်နေရာမှာနားခို့ဖို့မရှိဘူးဟု
တ်ပါတယ်ဟုတ်ပါတယ်
အချို့ကြာလဲတော့ပြေးခို့လိုက်ရင်မေစုဆင်းလာတဲ့အချိန်မှာမေစုပြောတဲ့စကားတွေအနည်းကမကြားရမှာဆိုလို့မေစုဆင်းလာရင်မတွေးလိုက်ရမှာဆိုတော့ကိုယ့်နေရာလေးကိုဖယ်မပေးခြင်းတဲ့စိတ်နဲ့မိုးရေထဲမှာပဲဒီလိုဖုံးနေပါရေစုခံပြီးတော့ဖုံးနေပါပြက်စီးခံပြီးတော့နေပလိုက်တာခင်ဗျာမြန်မာရွှေပြောင်းအလုပ်သမား9000ကျော်နေပါဟုတ်ကဲ
့နောက်ပြီးတော့ဒေါ်ဆန်းစုကြည်ကအဲ့ဒီမှာထိုင်းအစိုးရနဲ့သဘောတူညီချက်3ခုဟုတ်လားနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးပေါ့ဗျာဒီမြန်မာထိုင်းနိုင်ငံမှာရှိတဲ့မြန်မာအလုပ်သမားတွေရေကိုကူညီစောင့်ရှောက်ဖို့ဘာလို့စသဖြင့်သဘောတူညီချက်3ရက်ထိုးခဲ့ကြတယ်ဆိုတော့ကဒီရှေ့အလားအလာတွေအတွက်ကဘယ်လိုမျှော်လင့်တယ်မအူးတို့စောစောကပြောတဲ့စာပေးခြင်းနဲ့ဆိုတာပြောကိုပြောခြင်းနဲ့ဇကားတွေကိုတင်ပြဖို့အခွင့်အရေးတွေရခဲ့သလားမအူးပြောပါအောင်ခင်ဗျဟု
တ်ကဲ့ရှင်ကျမတို့ရဲ့တုံးသက်ချက်ကတော့အဖွဲ9ဖွဲ့ကနေပြီးတော့ကျမတို့ရဲ့တုံးသက်ချက်တွေရှိရပေါ့နော်အဲ့တုံးသက်ချက်တွေမှာဆိုရင်ခြုံငုံတုံးသက်ချက်ပေါ့နော်ကျမတို့ကပြဿနာကိုပဲမပြောနေတော့ဘူးပေါ့နော်ပြဿနာဆိုတာပြောနေရင်ဘယ်တော့မှပြီးမှာမဟုတ်အမှုတွေကအများကြီးရှိတယ်ဆိုတော့အဲ့တော့ကျမတို့ကဒီအမှုတွေမဖြစ်ရအောင်ပေါ့ဘာတွေလုပ်ကြမလဲဘာတွေဖြစ်နိုင်ရမလဲဆိုတော့အချက်တွေခြုံငုံတုံးသက်ချက်တွေလည်းကျမတို့ကဦးစားပေးပြီးတော့စကြေးတာဟာတာဖြစ်ပါတယ်အဲ့တော့ဒီအချက်တွေမှာဆိုဘာတွေလဲဆိုအိမ်မော်လုတ်တာတွေပေါ့နော်ဒီကနေ့လဲကျမပြောခွင့်ရတဲ့အဲ့ဒီကိစ္စအိမ်မော်လုတ်တာကိစ္စပဲဖြစ်ပါတယ်အိမ်မော်လုတ်တာတွေက15000လဲရှိတယ်6000လဲရှိတယ်9000လဲရှိတယ်အလုတ်ချိန်ကမနေ့9နာရီခွဲလောက်ကနေပြီးတော့ည7နာရီလောက်ဖြစ်တယ်ဒါပေမဲ့သူတို့အလုတ်ချိန်ဒီလောက်များပြားနေတဲ့ဈာမှာ2နာရီ9နာရီမှာတစ်ခါတော့နာခွင့်လဲခွင့်အိတ်ခွင့်လည်းမရှိကြဘူးနောက်နေထိုင်မကောင်းမြန်ရင်လဲမနေ့ကတော့နေကောင်းတယ်ဒီနေ့နေမကောင်းတဲ့အခါဆိုရင်ချောင်းတခင်ခွင့်လိုမျိုးတွေလည်းမရှိဘူးပေါ့နော်နောက်ပြီးတော့၆ရက်တခါအလုံးလုပ်ပြီးတော့တနင်္ဂနွေနေ့နဲ့နားခွင့်မရှိဘူး။အဲအဲ့အခါကျတော့ကျမအပြစ်တင်စီရပြောတာမဟုတ်ပါဘူး။ဒါဆိုတော့ဒီအလုပ်သမားတွေအိမ်မော်လုပ်သမားတွေကနောက်အလုပ်ရှင်ကသူတို့ကိုအလုပ်လုပ်တဲ့ဖတ်လုပ်ပေးနိုင်ရတာနဲ့လုပ်ပေးခွင့်ရှိရတာနဲ့အလုပ်သမားတွေကိုဖတ်လုပ်ပေးဖို့တာဝန်ပေးယူပဲနဲ့အပြင်ပွဲစားနဲ့သွားလုပ်ပါဆိုပြီးတော့လွှဲလိုက်တဲ့အခါအလုပ်ရှင်နဲ့အလုပ်သမားဖတ်ဟာနေရမမှန်ဘူးလွှဲမားနေတဲ့အတွက်အလုပ်သမားတွေကရဲဖမ်းရင်အဖမ်းခံရနိုင်တဲ့အခြေအနေမျိုးဖြစ်တယ်ဒီသူတို့ရတဲ့ဆံလေး9000 6000 9000 ထက်မကတဲ့ငွေ7000 9000ကိုပေးပြီးမှလောက်ရတဲ့ဘတ်ဖြစ်နေတယ်။အဲ့ဒီအတွက်ပေါ့နော်။ဒီအလုသမားရဲ့ထိုင်းနိုင်ငံတောင်ဝမ်းလုံးမှာရှိတဲ့အလုသမားဥပဒေဆိုတာဒီအိမ်ပေါ်မြန်မာအိမ်ပေါ်အလုသမားတွေကမှလုံးဝမတက်ရောက်ပါဘူး။ဥပဒေဆိုတာအကျုံးဝင်ဖြစ်နေတယ်ဆိုတာကျမတို့ကမြင်နေရတယ်ပေါ့နော်။အဲ့ဒါကြီးကိုပေါ့နော်။ထိုင်းအစိုးရစီမှာတရားဝင်ဖြစ်နိုင်အောင်မြန်မာအစိုးရနဲ့ညှိနှိုင်းဖို့တခုလုပ်ပေးဖို့ပေါ့နော်။ပြောမယ်ဆိုအိမ်ပေါ်ဆိုတာကလည်းစကားအရပြောရရင်တော့အဆင့်တန်းနိုင်ကြတယ်လို့မျိုးဖြစ်တယ်ပေါ့နော်ဒါပေမဲ့ဘယ်လို့မဆိုအလုပ်လို့ပဲသဘောထားမယ်ဆိုရင်ပတ်စံရဖို့အလုပ်လုပ်ရင်ဘယ်လို့ဆိုအလုပ်လို့ပဲသဘောထားပြီးတော့အိမ်ပေါ်အလုပ်ကိုလည်းနိုင်ကြတဲ့အလုပ်ဆိုပြီးတော့မြန်မာအစိုးရအနေနဲ့မတတ်မှတ်ဖဲနေပေါ့နော်ဒါဆိုတော့အားလုံးဟာဟိုဒါပဲလေဘဝရည်တည်ရေးအတွက်ရှေ့ပြောင်းလို့ဒီမှာဖြစ်တဲ့အတွက်နိုင်ငံကုန်တိတ်ခါကြတယ်မကြဘူးဖြစ်စီအိမ်ပေါ်အလုပ်သမားဟာလည်းအလုပ်ဖဲပေါ့နော်အလုပ်သမားပဲဖြစ်တယ်ဒါတွေအတွက်ဒီနိုင်ငံမှာပေါ့နော်ညှိနှိုင်းပြီးဖို့ဥပဒေတွေတက်ရောက်ဖို့အိမ်မော်လုပ်သမားတွေကိုထည့်သွင်းစဉ်းစားပေးပါလို့ကျွန်မတင်ပြတယ
်။ဟုတ်ကဲ့ဒေါန်ဆန်းစုကြည်ကဒေါန်ဆန်းစုကြည်ဘာပြောသွားလဲအဲ့ဒီကိစ္စ
။ဟုတ်ကဲ့အဲ့ချင်းကတော့အိမ်မော်ရဲ့အလုပ်သမားဥပဒေဘာလဲလို့တာမတ်ကြီးကိုမေးရပေါ့နော်။မေးတော့တာမတ်ကြီးကကျွန်တော်တို့နဲ့ဘာမှဒီဟာတွေကအဆက်ဆက်မရှိတယ်မရှိဘူးဖြစ်နေရယ်ဆိုတော့ဒါကြတော့ဒေါန်ဆန်းစုကြည်ဟုတ်ပြီဒါဆိုလုံးဝကိုဘာမှနှစ်နိုင်ငံနားလည်မှုဒီဘာလဲဘယ်လဲဆွေးနွေးမှုတွေမရှိသေးတဲ့လုပ်ငန်းဖြစ်တဲ့အတွက်ပေါ့နော်။အဲ့ဒါအိမ်ပေါ်အလုပ်ကိုသူတို့စဉ်းစားရတော့မယ်ပေါ့သူတို့ဟိုစကားပြောရမယ်ပေါ့နော်ဒါပေမဲ့ထိုင်းနိုင်ငံမှာကျတော့အလုပ်သမားတွေကိုအလုပ်လုပ်ခွင့်ပြုတဲ့အလုပ်သမားဘက်မှာကျတော့အိမ်ပေါ်လုပ်တာဆိုတာလေခေါင်းစဉ်နဲ့ပါလာပြီးသားဖြစ်တယ်ပေါ့နော်အဲ့လိုမျိုးပေါ့နော်ဘာလို့ဆိုတော့အိမ်ပေါ်လုပ်တာကိုအိမ်ပေါ်လုပ်တာမလို့နိုင်ငံကုန်ပြတ်တယ်ဆိုပြီးတော့ထည့်ထားတဲ့ကိစ္စကြီးဖြစ်နေတာပေါ့နော်အဲ့တော့အိမ်ပေါ်လုပ်တာတွေမှာ ဒီဘက်မှာအကာအကွယ်မဲ့နေရတဲ့ကိစ္စတွေကိုကျွန်မတင်ပြပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုကိုရမင်းကိုကျွန်တော်မေးပြစေအခုလိုဟလာတောင်းဆန်းစုကြည်လာတဲ့အလုတ်သမားအများစုနဲ့တော့မတွေ့လိုက်ရဘူးဟလာဒါမဲ့သူဟိုပြောကျင်ဆိုကျင်တာတွေကိုခင်ဗျားတို့လည်းအခုတွေ့ဆိုပြီးတော့ပြောသွားရတယ်ဆိုတော့ရှေ့အလားလာတွေအတွက်ကဘယ်လိုများသဘောရလဲဗျပို့ပြီးတော့တိုးတက်ကောင်းမွန်လာဖို့အလားလာတွေမြင်သလား
ဟုတ်ကဲ့ကျွန်တော်ကတော့လူမကြီးကိုလုံနေတဲ့ဖွဲ့စည်းကြီးကိုသူတွေ့သွားတာမှန်တယ်။ဒါပေမဲ့အရန်ကိုသူ့ကိုမျှော်လင့်နေတဲ့အလုသမားတွေဟိုကိုတွေ့မသွားပဲနဲ့အဆောင်ကြောက်ရွံ့ထိုင်းဆိုးအစီစဉ်တဲ့အလုသမားတွေကိုတွေ့သွားတာတခုကတော့ကျွန်တော်ဒီထိုင်းရောက်မိုးရဲလေတွေကအလုသမားတွေကိုတွေ့ကျွန်တော်ကိုချင်းစာမိတယ်။သူတို့ကပြောစရာစကားတွေအများများတယ်။သူတို့စီမာတာအစ်စ်မှန်စကားတွေများတယ်။ဘာလို့လဲဆိုတော့ကိုယ်တိုင်ခံစားနေရတဲ့လူတွေဖြစ်တော့တဲ့အဲ့လိုလူတွေနဲ့မတွေ့သွားတာကိုကျွန်တော်စိတ်မကောင်းဖြစ်မိတယ်။ပြီးတော့နောက်တစ်ချက်ကအဲကျွန်တော်တို့နဲ့အခုလိုမျိုးတွေ့ဆုံသွားတဲ့အပိုင်းပေါ်မှာသူကမြန်မာတိုင်ယုံပန်ကောက်မြန်မာတိုင်ယုံကိုသူကဖြစ်ဖြစ်စီစီနဲ့ဒီလူသမားကြီးကိုဂယူတစအရင်အထပ်ပို့ပြီးကအားဆိုင်လုပ်ပေးဖို့အဓိကထားပြီးတော့မှာသွားတယ်တမတ်ကြီးရောအလုံမတိုင်ယုံရှိရောမှာသွားတဲ့အတွက်တော့နောက်ပိုင်းဆိုရင်တော့ကျွန်တော်ထိုင်းရောက်လူသမားကြီးတွေအတွက်အဲကျွန်တော်တို့ရွှေပြောင်းလူသမားကူညီရေးဆိုင်ရာဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မှုပိုင်းမှာတိုင်ယုံကပို့ပြီးတော့အားထည့်လာမယ်ကျွန်တော်တို့တွေနဲ့လူသမားတွေကိုပို့ဂယူဆိုင်လာမယ်ဆိုရင်တော့နောက်ပိုင်းထိုင်းရောက်ရွှေပြောင်းလူသမားတွေရဲ့ခက်ခဲတွေကိုကျွန်တော်ကူညီတဲ့အခါတွေမှာညံဆန်ထိရောက်လာနိုင်မယ်လို့တော့ပြောလင့်ပါတယ်ခင်ဗျာတော်လေးယုံကြည်ထားပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ညီကုန်းချုပ်အနေနဲ့ရောဗာမြားပြောကျင်သေးတယ်ခင်ဗျာမအူးပြောစရာရှိတာပြောပါအောင
်ဟုတ်ကဲ့ညီမအနေနဲ့စဉ်းစားမိရပါဘောနော်ဘယ်အကြောင်းအရာကိုမဆိုဘောနော်ပြောလိုက်တိုင်းပဲအမေသူကတန်ယုံမှာတာဝန်ယူကြပါတန်ယုံကဒီကိစ္စလေတိုင်းဆိုင်တွေ့ဖို့လိုအပ်ပါတယ်ဆိုပြီးတော့တန်ယုံကိုဘောနော်အလွတ်များများလို့ဖို့လွှတ်အပ်ခဲ့တာကြီးများပါတယ်အဲ့ခါကျတော့ညီမအနေနဲ့စိတ်ကူးမိတာကညီမအနေနဲ့အကြံပြုချင်တာကခြေပြားလို့ညီမအရေးကိုဘောနော်အဲ့လိုမျိုးဆောင်ရကြမယ်ဆိုတန်ယုံမှာရှိတဲ့ဝန်ထမ်းလောက်နဲ့လည်းမပြီးဘူးပေါ့နော်မပြီးနိုင်ဘူးပေါ့နော်အလုပ်ယုံချက်ယုံနေကြည့်ပြီးတန်ယုံကဝန်ထမ်းကြီးကပတ်တီးရမှာမယ်စောင့်ချရမှာမယ်ပြောတယ်။အဲမပြီးဘူးပေါ့နော်အဲ့တော့ကျမကစဉ်းစားမိတာတကယ်ရွှေတောင်းလို့သမားတွေရဲ့အရေးကိုဆောင်ရမယ်ဆိုလို့ရှိရင်ဟိုကကူမယ်ဒီကကူမယ်ထိုင်းဆိုးရတဲ့မြန်မာဆိုးရတဲ့ပူးတွဲကော်မတီဖွဲ့ပါလို့တင်ပြပြန်တော့လေဒါလည်းမဖြစ်နိုင်ဘူးသူပြောတယ်။မှန်တယ်ကျမလည်းတွေးမိတယ်ကိုအိမ်မှာကိုနေကိုလောက်ကိုလုံးနေတဲ့လူတယောက်ကဧည့်သည်ရဲ့အဖြစ်လာပြီးတော့လာရောက်လောက်ကင်ဖားတောက်နေတဲ့ဧည့်နိုင်ငံသားမြန်မာတွေကိုပေါ့နော်အဆောက်အအုံလူမှုကြီးကာကွယ်ဆောင်ရှားဖို့အလုပ်ချုပ်ခံပြီးဘယ်သူမှမလုပ်ဘူးပေါ့နော်ကျွန်မသဘောပေါက်တယ်။အဲ့ခါကျတော့ကျွန်မတို့ကဘာလုပ်မလဲဆိုကိုလူမျိုးကာကွယ်ရေးကိုကိုနိုင်ငံသားကောင်းစားရေးတွေဟာမြန်မာတန်ယုံနဲ့ပဲကျွန်မတို့ကဝိုင်းဝန်းပြီးကူညီဖြည့်ဆည်းရမယ်အတွက်ကျမတို့ကမြန်မာတန်ယုံမှာဆိုအလုပ်သမားကူညီဆိုရဲကော်မတီတစ်ခုပေါ့ကာကွယ်ဆောင်ရှားရေးဆိုရဲကွန်ပီတခုကိုသိသိစစကျွန်မတို့ဖွင့်ပြရမယ်။တာမတ်ကြီးတွေပါဝင်ရမယ်။အလုပ်ကမှတာအညာရှိတဲ့ဦးလေးပါဝင်ရမယ်။ကတ္တကမကထာပြုပြီးတော့ပေါ့နော်။နောက်တစ်ခါကျရင်ဒေတာအတွင်းမှာရှိတဲ့အလုပ်ကမအဖွဲ့အစုံစုံပါဝင်ရမယ်။ဒါမှလားနေမီဒေတာအစုံစုံမှာဖြစ်ပျက်နေတာရေ၊ဝင်ဆင်းတာတွေဟာသူတို့အတွက်အချိန်မကုန်ဘူး။လုံခြုံရေးလည်းမလိုဘူးပေါ့နော်။အဲ့လိုမျိုးနဲ့ကျွန်မတို့အဖွဲ့အစည်းတွေကနေပြီးတော့ထောက်လှမ်းပေးတာမျိုးအချက်လက်ရှာပေးတာမျိုးတွေလည်းဖြစ်ဖို့လိုတယ်။ကျွန်မတို့ကလည်းအဲ့လိုမျိုးပေါ့အချက်လက်ထောက်ထားတယ်သူတို့ကိုပြည့်စုံအောင်ပေးနိုင်ရမယ်အမှုတစ်ခုမှာကျွန်တော်တို့တန်ယုံမှာဆိုအဲ့လိုမျိုးပေါ့အလုပ်သမားကာကွယ်ရေးအဖွဲ့အစည်းတစ်ခုကိုပေါ့နော်အကျိုးမျက်မှောက်နဲ့အဖွဲ့တွေနဲ့စုပေါင်းပြီးရောပေါ့နော်ခိုင်ခိုင်မာမာခွဲစည်းလိုက်မယ်ဆိုလို့ရှိရင်ခုနအမေစုပြောတဲ့တန်ယုံကတာဝန်ယူရမယ်အလုပ်သမားရေးပေါ့နော်အဲ့ဟာတွေကဖွဲ့စည်းရမယ်ကျွန်တော်တို့ပူးပေါင်းဆောင်ရွက်ရင်တင့်တော်ပါလေလို့
ဟုတ်ကဲ့ကိုရမင်းရောခင်ဗျညီကုန်းချုပ်အနေနဲ့ဟုတ်ကဲ့ကိုရမင်းပြောပါအောင်ခင်ဗျဟု
တ်ကဲ့ခုနအမမအူပြောတဲ့ဒီတိုင်ယုံကော်မတီနဲ့ပတ်သက်တာလေးပဲကျွန်တော်ဖြည့်ဆည်းပြောပါမယ်ခင်ဗျာဟုတ်ကဲ့အခုလက်ရှိလဲဒီထိုင်းနိုင်ငံဆိုင်ရာမြန်မာတမတ်ကြီးဦးဝင်းမောင်ကနေပြီးတော့ကျွန်တော်မြန်မာတိုင်ယုံလုံမကူညီဆောင်ရွက်ရေးကော်မတီဆိုပြီးတော့ဖွဲ့စည်းပေးထားပါတယ်ခင်ဗျာအဲ့ဒီလက်ကျုံးမှုလိုက်တာတွေပါတွေကအခုလက်ရှိဖွဲ့စည်းပေးရတဲ့ဖွဲ့တွေကတော့ကျွန်တော်တို့ AC မာမိတ်ဖွဲ့ပါဝင်အဲကျွန်တော်တို့ MAT Committee MAT ဖွဲ့နော်ဟုတ်ကဲ့ပြီးတော့ကျွန်တော်တို့ FD အဲကျွန်တော်ဒီ၃ဖွဲ့ကတော့60ဆိုတာမြန်မာတိုင်ယုံလုံမကူညီဆောင်ရွက်ရေးကော်မတီဝင်ဖြစ်ဒီ၃ဖွဲ့ထဲမှာရှိတဲ့အဓိကကြတဲ့လူတချို့ကိုတိုင်ယုံကတရားဝင်ဆန်းအပ်တဲ့ဟိုဟာပေါ့တိုင်ယုံကတ်တွေထုတ်ပေးပြီးတော့ခန့်အပ်ထားတာရှိပါတယ်ဒါပေမဲ့ဒီ၃ဘွဲလောင်းနဲ့ထိုင်းရောက်၄တန်းနီးပါးတော့မြန်မာလူသမားတွေကိုလည်းမလို့ကမနိုင်မနှင်းပါဘူးကျွန်တော်တို့ဒီမှာဝင်လာတဲ့မှုတွေဆိုနေ့စဉ်ပါပဲဟုတ်ကဲ့အဲ့ကြတော့ခုနအမပြောသလိုပဲကျွန်တော်နေတွေကိုခွဲပြီးတော့ပြိုင်တွေခွဲပြီးတော့တိုင်ယုံကော်မတီရဲ့အဖွဲ့ကိုယ်စားလှယ်တွေတက်ပြီးတော့များများလေးထားနိုင်မယ်ဆိုရင်ပေါ့နော်ပွဲစားမဟုတ်ဘဲနဲ့တကယ်အမှန်ကန်လူသမားတွေကိုလှုပ်ပြီးတော့ပွဲစားမလုပ်တဲ့လူတွေလူသမားပေါ်ခေါင်းပုံဖြတ်တဲ့လူတွေကိုရွေးချယ်ပြီးတော့ထားမယ်ဆိုရင်ပို့ပြီးတော့လူသမားကြီးကုညီဆောင်ရှောက်မှုတွေမှာမြန်မာတန်ရုံအနေနဲ့ရောကျွန်တော်တို့လူသမားကြီးကုညီဆောင်ရှောက်မှုတွေနေပို့ပြီးတော့ထိရောက်သွားလိမ့်မယ်လို့တော့ကျွန်တော်ထပ်မံအကြံပြုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့ရတဲ့အချိန်နဲ့ပြည့်နေပြီဆိုတော့ဒီစကဝိုင်းကိုကျွန်တော်တို့တလောက်နဲ့ပဲရန်နာပါရစေအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့ BAD ဟလား ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကမအူးနဲ့နောက်ပြီးတော့တခါ AAC ဒီမြန်မာအလို့သမားတွေအကူအညီစောင့်ရှောက်ရေးအဖွဲ့ကကိုရဲမင်းတို့ကိုအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
။တို့ကလည်းဒီ RC တန်လွင်နာကျွန်တော်တို့အနေနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကဲဟုတ်ကဲ့ခင
်ဗျာ။ကျေးဇူးတင် IFE ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာ။နားဆင်နေကြတဲ့သောတာရှင်ပေါင်းလဲကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။